Belarus အော်တာပိုင်တွေကလွတ်လပ်တဲ့ဥရောပအသံရေဒီယိုပောင်းဝင်သတင်းဌာနအတော်များများမှလောက်ကင်ကဲဘူးသူထင်ရှားတဲ့သတင်းတော့အီယာခန်နီကိုတနင်္လာနေ့ကဖမ်းဆီးလိုက်ပါတယ်။ဒါဟာဘယ်လာရုစ်မှာမီဒီယာသမားတွေကိုပြစ်မှတ်ထားဖမ်းဆီးနေတဲ့နောက်ဆုံးဖြစ်ရဖြစ်ပြီးအဖမ်းခံသတင်းတော့အရေးအတွက်က30ကျော်နေပြီဖြစ်ပါတယ်။ဘယ်လာရုစ်မြို့တော်မင်းစ်မှာရှိတဲ့အီယာခန်နီရဲ့နေအိမ်ကိုတနင်္လာနေ့ကရဲတပ်ဖွဲ့ကဝင်ရောက်ဆင်းနေခဲ့ပြီးသူ့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ကွန်ပျူတာနဲ့ဖုန်းတွေကိုလည်းသိမ်းဆည်းသွားခဲ့ပါတယ်။ခါနီကိုလက်ရှိမှာအက်ဂရက်စတီနာစစ်ကြောရေးစခန်းမှာထိန်းသိမ်းထားပြီးရှေ့နေရောမိသားစုနဲ့ပါတွေ့ခွင့်မရသေးကြောင်းတမိဖြစ်သူပိုလီနာကလွတ်လပ်တဲ့ဥရောပအသံ RFE ကိုပြောကြပါတယ်။အက်ဂရက်စတီနာစစ်ကြောရေးစခန်းအဆိုရပြီးအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်ရမှာနာမည်ဆိုးနဲ့ကြော်ကြားတယ်လို့ဘယ်လာရုစ်လူခွင့်ရေးအဖွဲ့ VRSNA ကပြောကြားပါတယ်။